တရုတ်မှာအခုဖြစ်နေတဲ့ကိုဗစ်ကူးစက်မှုသေဆုံးမှုတွေအပါအဝင်အချက်အလက်အပြည့်အစုံကိုပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဗုဒ္ဓဟူးနေ့မှာထပ်မံပြောဆိုလိုက်ပါတယ
် WHO still believes that deaths are heavily underreported from China
တရုတ်မှာကိုဗစ်ကြောင့်သေဆုံးရမှုနဲ့ပတ်သက်ပြီးအပြည့်အဝဖော်ပြခြင်းမရှိဘူးလို့ WHO အနေနဲ့ယုံကြည်နေစေဖြစ်တယ်လို့WHO ရဲ့အရေးပေါ်တုံ့ပြန်ဆောင်ရွက်ရေးဌာနအကြီးအကဲဒေါက်တာမိုက်ကယ်ရိုင်ယန်ကဗုဒ္ဓဟူးနေ့တုန်းကဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လတည်းကတရုတ်မှာကိုဗစ်ကူးစက်မှုတွေပြန်လည်ဖြစ်ပွားနေပြီးတရုတ်အစိုးရရဲ့တရားဝင်စီရင်ရေးမှာကိုဗစ်ကြောင့်သေဆုံးရသူ38ဦးပဲရှိတယ်လို့ထုတ်ပြန်ထားပါတယ်။ WHO ကတော့တရုတ်အစိုးရကထုတ်ပြန်တဲ့ကိန်းဂဏန်းနဲ့အချက်အလက်တွေဟာတကယ်ဖြစ်နေတဲ့အတိုင်းအတာကိုအမှန်တိုင်းဖော်ပြနိုင်ခြင်းမရှိဘူးလို့ပြောဆိုခဲ့ပါတယ်။တရုတ်တာဝန်ရှိသူတွေကတော့လက်မခံဘဲအခုချိန်မှာတည်ဆုံးသူတိုင်းကိုဘာကြောင့်တည်ရတယ်ဆိုတာကိုလိုက်ကြည့်နေဖို့လုံးဝမထင်ဘူးလို့တရုတ်အစိုးရရဲ့ကူးစက်ရောဂါကာကွယ်ရေးဌာနကျွမ်းကျင်သူများအဖွဲ့ရဲ့အကြီးအကဲကဗုဒ္ဓဟူးနေ့မှာသတင်းထုတ်တယ်ကိုပြောဆိုခဲ့ပါတယ်။